ဩစတြေးလျနိုင်ငံမှာအကြံဖက်တိုက်ခိုက်ခံရနိုင်ခြင်းအန်ဒရီအဆင့်ကိုဒုတိယအမြင့်ဆုံးဖြစ်တဲ့ high အဆင့်အထိအစိုးရကတတ်မှတ်လိုက်ပါတယ်။အစ္စလာမ်အစွန်းရောက် IS အဖွဲ့ကိုပြည်တွင်းမှာထောက်ခံသူတွေရဲ့အန်ဒရီကိုစိုးရိမ်နေတဲ့အတွက်အခုလိုအဆင့်တိုးမြှင့်လိုက်တာပါ။အခုတတ်မှတ်ချက်ဟာတိုက်ခိုက်မဲ့အစီအစဉ်တစ်ခုရှိနေတာကိုသိထားလို့မဟုတ်ပဲတိုက်ခိုက်မှုရည်ရွယ်ချက်နဲ့တိုက်ခိုက်နိုင်စွမ်းတဲ့လူတွေရှိနေတယ်ဆိုတာကိုသိထားတဲ့ထောက်လှမ်းရေးအချက်လက်တွေကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ထိုနီအက်ဘော့ကဒီကနေ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောခဲ့ပါတယ်။ Syria နဲ့ Iraq မှာ IS အဖွဲ့နဲ့အတူတိုက်ခိုက်မှုဩစတြေးလျနိုင်ငံသားတွေသွားပေါင်းကြတဲ့အခြေအနေတစ်စီတစ်ပိုင်းကြောင့်လွန်ခဲ့တဲ့တနှစ်အတွင်းအကြမ်းဖက်ချိန်းချောက်မှုအန်ဒရီအစ်စ်တိုးမြင့်ခဲ့တာဖြစ်တယ်လို့ Mr. Ebbo ကပြောပါတယ်။စစ်သွေးကြွတွေနဲ့အတူတိုက်ပွဲဝင်နေသူဩစတြေးလျနိုင်ငံသားအယောက်60လောက်ရှိပြီးနောက်အယောက်100လောက်ဟာလည်းအစွန်းရောက်အဖွဲ့တွေကိုနိုင်ငံတွင်းကနေကူညီထောက်ပံ့နေတယ်လို့ဩစတြေးလျအစိုးရကခန့်မှန်းထားပါတယ်။အရှေ့လက်ပိုင်းဒေသမှာသွားတိုက်ပြီးတဲ့နောက်နိုင်ငံပြန်လာသူအယောက်20ထက်မနည်းရှိတယ်ဆိုတာလူမျိုးရေးတာဝန်ရှိသူတွေကသတိပြုမိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။